စကိုင်းတိုင်းကလေးမြို့နယ်ထဲမှာကိုဗစ်အတီးပြုလူနာအရေအတွက်မြင့်တက်လာနေသလိုသေဆုံးသူလည်းများလာနေပါတယ်။ကိုဗစ်ရောဂါကူးစက်သူဟုတ်မဟုတ်မစစ်ဆေးနိုင်ခင်မှာသေဆုံးသူတွေလည်းအများအပြားရှိနေတယ်လို့ကာယရောဂါတိုက်ဖျက်ရေးပရဟိတလုပ်နေသူတွေကပြောပါတယ်။ကလေးမြို့ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့မှာကိုဗစ်အတီးပြုလူနာဦးရေဟာဇွန်လ22ရက်နေ့ကနေ28ရက်နေ့အထိ9ရက်အတွင်း345ဦးအထိရှိနေပါတယ်။ဒါဟာတကွဲအတီးပြုနိုင်တဲ့စီးရင်ဖြစ်ပြီးတကယ်တမ်းမစစ်ဆေးနိုင်ပဲရောဂါပိုးကူးစက်ခံရသူအရေအတွက်ဟာဒီထက်မကများနိုင်တယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးသူတွေကပြောပါတယ်။ကူးစက်သူအတီးပြုလူနာနဲ့ရောဂါသံများရှိသူအပြင်သေဆုံးသူတွေနေစဉ်ရှိနေတဲ့ကလေးမြို့ရဲ့ကိုဗစ်အခြေအနေဟာစိုးရိမ်စရာကောင်းနေတယ်လို့ကိုဗစ်တိုက်ဖျက်ရမှာကူညီဆောင်ရွက်ပေးနေတဲ့စည်စနာရှင်လုံအာဘိတူက VOE ကိုပြောပါတယ်
။ဒီကလေးမြို့ကကိုဗစ်ကအလွန်မင်းတအားမြင့်နော်နဲ့ညံ့နော်နဲ့သေဆုံးလုံးတွေဆိုလို့ရှိရင်လည်းအများမြင့်တယ်။ဘာလို့ဆိုတော့တချို့တူတွေကစတန်မကောက်လို့ရဘူးလေ။စတန်တွေရနေပဲတည်သွားကြတာ။အဲ့လိုမျိုးအဲ့ဒီသေဆုံးလုံးတွေကိုဘယ်ကနေမှကြည့်ရင်တအားနဲ့မြင်တာကိုသိတာတလဲဆိုလို့ရှိရင်တုတ်တင်းချိုင်းညာနေမှကြည့်ရင်သိတာ။ကျွန်တော်ချင်းနေဆိုလို့ရှိရင်ကျူပြီးမှကျူဖို့တော့အုပ်ကူတွေလှုပ်ထားတာကြီးဖြစ်ရလေ။အဲ့ဒါတွေဆိုရင်တော့မှမနိုင်အောင်လုပ်ရတာသူတို့တွေလုပ်နေရတယ်။အုပ်ကြီးဣရိကြီးစုနေလုံးတန်းလာမရှိတဲ့ပြင်းသားတွေကိုမဖြုတ်နိုင်တဲ့ခါကျဒီတိုင်းနဲ့မတွေ့လေရတဲ့တကြောင်လို့ပုပ်ကူသေးလုံးတွေတော့မှတက်ရတဲ့နေသားမျိုးကြီးပြီးရောက်သွားတယ်သူတို့တွေလေ
။ကလေးမျိုးမှာကက်ယောဂါကြောင့်သေဆုံးသူ100လောက်ရှိပါတယ်။တခွဲစစ်စေးအတီမပြုတ်နိုင်ခင်တန်တရာလူနာအဖြစ်သေဆုံးသွားသူတွေလည်းရှိပါတယ်။အခုလိုအခြေအနေဖြစ်နေပေမဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်ကိုဗစ်လူနာတွေတန်တရာလူနာတွေကိုတိကျခွဲထားနိုင်ဖို့နေရာအခက်ခဲအပြင်ဆေးပစ္စည်းကိရိယာတွေလည်းမလုံလောက်တဲ့လိုအပ်ချက်တွေရှိနေပါတယ်။ဒီလိုအခက်ခဲတွေရှိနေပေမဲ့ကက်ယောဂါကိုအတက်နိုင်ဆုံးထိကျုံနိုင်ဖို့ဒေသခံတွေပူးပေါင်းပြီးဆောင်ရွက်နေတယ်လို့လောအပိတုကပြောပါတယ်
။လူနာတွေအတွက်အဓိကလိုအပ်ချက်ကတော့အောက်ဆီဂျင်ဖြစ်လာတယ်။အပြင်ကကျတော့သီးဝါဖြစ်လာ။သီးဝါကလည်းဝယ်ရတာဆေးဆိုင်နေပါကြလည်းသူတို့ကလည်းသူတို့ကိုယ်တိုင်ကကိုယ်ကကုသခံလည်းရတာပိတ်ကြရတာလေ။သီးဝါပြက်လာမှုတွေလည်းရှိတယ်ဆိုအဲ့လိုမျိုးဒါပေါ့နော်။သေးရှိရင်တော့ဆိုင်တွေပိတ်ထားတဲ့အတွက်ကြောင့်မို့လို့လူတို့ကသီးဝါဖို့သူဆက်ခဲနေဖြစ်တာပေါ့နော်။
ကိုဗစ်လူနာတွေကိုကူတာပေးနိုင်ဖို့ကလေးမျိုးမှာကိုဗစ်စင်တာတခုကိုလည်းကိုတူကိုဒါစနစ်နဲ့ဖွင့်လင်းထားပါတယ်။ပရာဟီတာအသင်းတွေကလည်းလူနာတွေအထူးကလိုအပ်နေတဲ့အောက်ဆီဂျင်ပူးတွေကိုတခြားမျိုးတွေအထိတွားယူပေးနေရပါတယ်
။အရင်ရက်တွေရက်တည်းကတော့တအားခက်ခဲတယ်ဗျ။တော့မနေရရဲ့ဒီနေ့ရဲ့ကတော့ဘယ်သူလာလာမပြအောင်ဖြတ်ပေးနိုင်တယ်ဗျ။အဲ့ဒါကြောင့်တရေထိတော့တော့အဆင်ပြေမယ်ဗျ။ဒရက်ခါကြနည်းနည်းချန်ခက်ခဲတော့မှဖြစ်မယ်ဗျ။ကျွန်တော်မုံရွာနဲ့မန္တလေးကိုလေးဟိုက်ဘူးဘူးနေဟိုက်ဒီကကုံကတော့ပုံနာမှန်တယ်ဗျ။အလက်စီပြင်းပြီးတော့မပြအောင်လုပ်နေကြဗျ။ကျွန်တော်တမညာတဲ့ဆိုတော့ဘူးကြီး80 80လောက်ပုံနေလက
်။ရောဂါကူးစက်မှုအခြေအနေကြောင့်မလိုအပ်ရင်အပြင်မထွက်ဖို့ stay at home သတ်မှတ်ထားတဲ့မြို့နယ်7ခုမှာကလေးမျိုးလည်းပါဝင်နေပါတယ်။အခုလို stay at home မြို့နယ်တွေကတချို့နေရာတွေကိုအသွာအလာကန့်သတ်ထားပြီးအခြေခံပညာသင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်တိုင်းတွေကမြန်မာ convention center ရိုးမရိတ်တာနဲ့အေးရစင်တာတို့မှာကိုဗစ်ကူးစက်ရေးစင်တာတွေဖွင့်လှစ်ထားပါတယ်။အားကစားနဲ့ပြည်သူ့ကျန်းမာရေးဌာနကဖွင့်လှစ်ထားတဲ့ပြည်သူ့စေယုံတွေမှာလည်းကိုဗစ်လူနာတွေကိုလက်ခံကူးစက်ပေးနေတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကျောင်းတွေပြန်ဖွင့်နေချိန်အခုလိုကိုဗစ်ကရောဂါဖြစ်သူတွေပြန်များလာတဲ့အတွက်ကျောင်းသားတွေကျောင်းသားမိဘတွေတတိထားလိုက်တာတဲ့အချက်တွေကိုလည်းစစ်ကောင်စီထုတ်သတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီထဲမှာနှာခေါင်းစီးမျက်နှာအကာတွေမပါရင်ကျောင်းထဲလုံးဝပေးမဝင်ဘူးဆိုတော့တတိထားတဲ့ဆောင်ရွက်ရှောင်ရွက်တွေကိုပြောထားပေမဲ့တချို့နေရာတွေမှာလိုက်နာမှုအားနည်းနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်။